ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်နိုင်ရေးဝိုင်းဝန်းအပြေရှားပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကိုမြစ်တမ်းရပ်ခံလိုက်ပါတယ်။ယူရောမျိုးကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့85နှစ်ပြည့်ကုလအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာသတိပြန်ကားတဆင့်ရှိတ်ဟာစီနာကအခုလိုပြောကြားသွားတာပါ
။ More than 3 years have elapsed. Not a single Rohingya could be repatriated.The problem was created by Myanmar. I request the international community to play a more
ဒီကိန်းဒီနေက2019အကြမ်းဖက်မှုလိုင်းကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရပြီး3နှစ်ကျော်လာတဲ့အထိရိုဟင်ဂျာတူတူယောက်မှနေရာပြန်နိုင်ခြင်းမရှိသေးပါဘူး။ဒီပြဿနာကိုမြန်မာနိုင်ငံကဖန်တီးခဲ့တယ်လို့အဖြေကိုလည်းမြန်မာနိုင်ငံတင်းမှာသာရှာရမှာဖြစ်ပါတယ်။ဒီအကြတဲ့အတွက်အဖြေရှာရေးကိစ္စမှာနိုင်ငံတကာအတိုင်းအဝန်းကပုံပြီးထိရောက်တဲ့အခမ်းအနားကနေပါဝင်ပေးကြဖို့ကျွန်မအနေနဲ့မေတ္တာရက်ခံတောင်းဆိုရဲဆိုပြီးဝန်ကြီးချုပ်ရှိတ်ဟာစီနာပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေးကြပါဘူး။တစ်ဖက်နိုင်ငံထွက်သွားကြတဲ့ဒုက္ခတွေနေရပြန်လာနိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပူးပေါင်းဆောင်ရွက်နေပေမဲ့အခုလိုကိုဗစ်ကာလမှာလုပ်ငန်းစဉ်တွေရပ်ဆိုင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကိုဗစ်ကြောင့်စီးပွားရေးဖွံ့ဖြိုးမှုထိခိုက်နေရပေမဲ့အလုပ်လက်မဲ့ဖြစ်သွားတဲ့စီးရင်သားပြည်သူတွေပညာတော်သင်ကျောင်းသားတွေအလို့သမားလေသမားစတာတွေကိုငွေကြေးထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ13ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကြောက်ကန်တဲ့အစီအစဉ်ကိုလှုပ်ဆောင်ရကြောင်းရှိတ်ခါစီနာကကုလညီလာခံမှာရှင်းပြသွားပါတယ်ခင်ဗျာ